မြန်မာနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ထဲမှာမြန်မာနိုင်ငံသားတယောက်ကိုစိတ်ကြွဆေးပြားပေါင်း2,000နဲ့အတူထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံဘက်ကနေကားတာယာခွင်းထဲမှာစိတ်ကြွဆေးပြားတွေထည့်ပြီးရေကူးပြီးတော့တယ်လာတဲ့အချိန်မှာလက်ရဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းနဲ့အခုခါမှာနယ်ဆက်လုံခြုံရေးတိုးမြင့်ထားတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်အပြည့်စုံကိုတော့မအေးအေးမာကဆက်ပြီးတော့ပြောပြပေးမှာပါရှင
်ထိုင်းမြန်မာနယ်ဆက်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်တွင်းကိုစိတ်ကြွစီအလုံးကြီးတန်းရာနဲ့ချီပြီးဝင်ရောက်လာနေတာကြောင့်ပြီးခဲ့တဲ့နှစ်ကစလို့ထိုင်းမြောက်ပိုင်းမှာဝိရစေဝနှိမ်နင်းရေးကိုထိုင်းအနာပိုင်တွေကအပြင်းထန်လှုပ်လာခဲ့ကြတာပါဇန်နဝါရီလ25ရက်နေ့ကတော့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့နယ်အတွင်းမှာပဲမဲဆိုင်မြစ်ကိုဖျက်ပြီးစိတ်ကြွစီးတွေတယ်လာတဲ့မြန်မာနိုင်ငံသားတဦးကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်ချင်းရိုင်အမှတ်5ဒေသကဗိုလ်ချုပ်ကြီးဝီချစ်ဝုံဆန်ကတော့ဝိရစေဝနဲ့ပတ်သက်လို့မတင်ငါစရာတွေတွေ့ခဲ့ရင်နေဆက်နေကြေးရွာသားတွေကသတင်းပေးကြဖို့နဲ့စစ်တပ်ကလည်းထိုင်းမြန်မာနယ်ကြားမှာကင်းလက်တပ်တွေကိုအရင်ကတည်းပို့ပြီးတော့တိုးချဲ့ချထားပါတယ်ဆိုပြီးအခုလိုပြောဆိုသွားပါတယ
်
ကားတယာကိုဘောခွင်းလုပ်ပြီးမဲဆိုင်မြစ်ကိုဖျက်ကာကာလာတံပိုးဘတ်ငွေ300လောက်တံပိုးရှိတဲ့စိတ်ကြွဆေးပြား2,000ကိုမြန်မာနိုင်ငံသားတဦးကတယ်ဆောင်လာတာကိုအမှတ်1ဒေသနေကြားဆောင်တက်ကမြင်တွေ့သွားပြီးဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်လက်ရှိမှာတော့စစ်ဆေးအကိတ်တွေကိုတိုးချဲ့ချထားမှုတွေနဲ့နေဆက်တလျှောက်မှာထိုင်းစစ်တပ်တွေကကင်းလဲနေတာတွေကိုခက်ဆက်ဆိတ်လုလာတဲ့အတွက်မိုးရင်မှောက်ခိုသမားတွေဟာလူတဦးချင်းကိုပဲတုံးပြီးထိုင်းဘက်ကိုလာပို့ကြပါတယ်တတ်မှတ်ထားတဲ့နေရာကန်းနာအရောက်ပို့ခဲ့ပြီးမြန်မာနိုင်ငံဘက်ကိုပြန်ကူးသွားကြတာပါမြေကန်းနာကနေမူရစ်ဆေးဝါးအထုပ်တွေကိုနောက်ထပ်အသင်းဆောင်နေတဲ့မူရစ်ခိုင်းတွေကကားနဲ့ဆက်ပြီးတော့တည်ဆောင်ကြတယ်လို့လဲဆိုပါတယ်အမှတ်3စစ်ဒေသမူရစ်ထိန်းချုပ်ရေးဒေသမူဘုံမူးချလောင်ချိုင်းကတော့အဲ့ဒီဒေသမှာနေကြားဆောက်တက်အင်အားတွေပုံမချထားဖို့အတွက်ထပ်မံညွှန်ကြားထားပြီလို့လဲစနေနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကတော့ထိုင်းမြောက်ပိုင်းတစ်ခုတည်းကပဲစိတ်ကြွစီးပြအလုံးကြီးတန်း280ကျော်လောက်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပြီး2019ခုနှစ်ထဲမှာတော့စိတ်ကြွစီးတွေဒီတက်ပုံဝင်လာနိုင်မယ်လို့သတင်းရထားကြောင်းကိုလည်းထိုင်းအနာပိုင်တွေကပြောပါတယ်ထိုင်းမြောက်ပိုင်းမှာတော့လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာတန်းနဲ့ချီရှိတဲ့စိတ်ကြွစီးတွေအများပြားဖမ်းဆီးနိုင်ခဲ့တာကြောင့်ထိုင်းအစိုးရကမူရစ်ဆေးဝါးကင်းစင်တဲ့ဒေသဖြစ်ဖို့အတွက်စ조사လုပ်ဆောင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်